မြန်မာနိုင်ငံကို600ဒေါ်လာရောက်ခဲ့တဲ့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအရေးကိစ္စဆိုင်ရာလက်ထောက်အထွေထွေတွင်မူအဆူဇာမီလာကနိုင်ငံတော်ဝန်မှာပဋိပက္ခကြောင့်ထိခိုက်ခံစားရသူတွေနဲ့ထိခိုက်လွယ်တဲ့အခြေအနေရှိနေသူတွေအတွက်အသက်ကယ်ဆယ်ရေးဆိုင်ရာလူသားချင်းစာနာမှုအကူအညီနဲ့ကောက်ွယ်ဆောင်ရှောက်မှုတွေရေရှည်ဖြည့်ဆည်းပေးဖို့လိုအပ်နေတဲ့အကြောင်းပြောကြားခဲ့ပါတယ်ဒီလိုလိုအပ်ချက်တွေရှိနေတယ်လို့ပြောကြရတဲ့ပတ်သက်ပြီးလက်တွေ့မှာဘလို့အတိုင်းအထမျိုးထိအခက်အခဲတွေရှိနေပါသလဲ။ရခိုင်ပြည်နယ်မှာနေရက်ဆွန့်ခွာတိုင်းဆောင်နေရသူတွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးရဲ့ဥက္ကဋ္ဌကိုစောစောထွန်းကစေဘေးဒုက္ခလည်စခန်းတွေကိုတွားရောက်အကူအညီပေးဖို့အာနာပိုင်နေစီကကြိုတင်ခွင့်ပြုချက်တောင်းခံရတဲ့အတွက်ရုတ်တရက်အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အခါမျိုးမှာချက်ချင်းတွားရောက်ကူညီဖို့အခက်အခဲရှိတဲ့အကြောင်း RFA ကိုပြောပါရစေ။
ကျွန်တော်တို့ဖက်ကရှိနေတဲ့ခင်ဗျားပါလေဆိုတော့ကျွန်တော်တို့ကဒီစီမီတခွက်တွေသခင်တွေအကုန်လုံးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကသူတို့ရဲ့ဒီလိုရဲ့ချက်တွေခက်ခဲတွေကိုကျွန်တော်တို့ကဟိုတတိယချက်ရောက်ရင်ဒီစောင့်ကြည့်နေတာတွေကိုလုပ်ပါတယ်တခါတလေမာများဒီအရေးပေါ်လူတွေတခါတည်းရှိတာပေါ့လေဥပမာဆိုလို့ရှိရင်ဟိုဒီနေ့ကကျွန်တော်တို့ဒီမြောက်လုံးပေါ်ကသခင်တချို့နဲ့ဒီပြက်ကသခင်တချို့မှာဒီမိုးသက်နေပြန်တိုက်ပြီးတော့မှအရင်တခါတို့ကြတာပေါ့လေနော်ဒါဆိုအဲ့လိုအခြေအနေမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒါရှင်းရှင်းကိုကျွန်တော်တို့ကမတော့ရှင်နေပေါ့အဲဒါပေမဲ့အသွားမှကြတော့အဲ့ဒါကိုဟိုမျိုးနေကလည်းခွင့်ပြုချက်မပေးနိုင်တလို့လို့ပြင်နေကပဲပေးနိုင်တလို့လို့ပြင်နေတော့မလို့လည်းပဲပြောတော့တခြားဟိုဗာလေဒီအချက်ပြစ်တွေကပေးတာလည်းခဏခဏကြုံနေပေါ့လေအဲသူတွေကကြတော့ဒီလွယ်တဲ့အချိန်မှာလွယ်တဲ့ပစ္စည်းတွေကိုအချိန်မရအောင်ဟိုပေးနိုင်မှုတွေမရှိတော့ဘူးပေါ့
ခွင့်ပြုချက်တောင်းခံရမယ်အာဏာပိုင်အဖွဲ့အစည်းနဲ့ဇယူနိုင်တဲ့ကယ်ဆယ်ရေးပစ္စည်းနဲ့ပမာဏစတဲ့လုံထုံးလုံးကြီးတွေလည်းမတည်ခွဲဘူးလို့သူကပြောပါတယ
်ဒီဟာနဲ့ပတ်သက်ပြီးတော့စုမြေပိုက်ခွင်းကဘယ်သူမှရှိတယ်လေပေါ့ဥပမာဒီအစွားဖွေးတွေကဘသူကနေပြီးတော့မှဒါကိုစုပ်ဖွေးနေတယ်လေပေါ့နောက်ပြီးတော့မှဘလို့ PC တွေဘလို့ပမာဏနဲ့ဆိုလို့ရှိရင်တော့ဒါလည်းပဲပြီးတော့မှလက်မခံနိုင်ဘူးပေါ့အဲအဲ့လိုမျိုးရှင်းရှင်းထုတ်ပြတာမရှိဘူ
းရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးနယ်ပူတိတောင်မြို့နယ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေဟာကုညီထောက်ပံ့သူအရပောက်နေတဲ့အတွက်စာနယ်ရိက္ခာနဲ့တာသုံးရီပြက်လက်လူနေပါဖြစ်နေပြီးအမှားရေးဆောင်ရှောက်မှုလည်းအရေးတကြီးလိုအပ်နေတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကလက်တလောသတင်းထုတ်ပြန်ထားပါတယ်မြန်မာတပ်မတော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့6လအတွင်းဒေသခံပြည်သူ3000ကျော်နေအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အပေါ်စိုးရိမ်ပူပန်တဲ့အကြောင်းနဲ့ပဋိပက္ခအတွင်းမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေကိုလေးစားလိုက်နာပြီးရဲသားတွေကိုကာကွယ်ဖို့လူသားချင်းစာနာမှုအကူအညီတွေအတွက်သွားလာခွင့်ပြုဖို့အာဆူလာမြူလာကတိုက်တွန်းထားပါတယ်ပဋိပက္ခကြောင့်ထိခိုက်ခံစားရသူတွေကိုတွားရောက်အကူအညီပေးဖို့ခီးသွွာလာရမှာရှုပ်ထွေးပြီးကန့်သက်ချက်ရှိတဲ့လုံထုံးလုပ်ရင်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရဲ့အဖွဲ့အစည်းအများပြားစီကစိုးရိမ်မှုတွေကိုကြားသိခဲ့ရကြောင်းနဲ့အကူအညီတွေကိုလိုအပ်နေသူတွေအားလုံးအတွက်တပြေးညီပတ်လိုက်မှုမရှိဘဲပေးအပ်နိုင်ဖို့ရှင်းလင်းလွှဲကူပြီးလက်ရောညီထွေမှုရှိတဲ့နီလန်တစ်ခုကိုဖန်တီးပေးဖို့အရေးကြီးတဲ့အကြောင်းကိုလည်းအဆူလာမူလာကအလေးထားပြောဆိုခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနာရေးရုံး OCHA ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်OCHA ရဲ့ပြောရေးဆိုခွင့်ရသူ Nancy McNally ကပုံမရှင်းလင်းပြီးလက်ရောညီထွေမှုရှိတဲ့လုံထုံးလူနေတွေဖန်တီးနိုင်အောင်အာနာပိုင်အဖွဲ့အစည်းအစဉ်အဆက်နဲ့အတူပူးပေါင်းထုတ်ကိုင်အဖြေရှာရမှာဖြစ်တယ်လို့ပြောပါတယ်
။ Well, that would really be something that we have to work out in cooperation with the different authorities. So we'd like to be able to work more closely with them in developing that sort of system.
ကုလအာနာပိုင်နေတဲ့အတူပူပေါင်းအဖြစ်ရှာတော့ဖို့ကိုစံနာရှိနေပြီးခီးသွွာလာခွင့်ရှောက်ခံရမှာလဲရှင်းလင်းတဲ့လှုံထုံးလုပ်နေလေရှိရမယ်ဆိုရင်ဒုက္ခသည်တွေကိုအရေးပေါ်လိုအပ်တဲ့အကူအညီထိထိရောက်ရောက်မြင့်မြင့်မြန်မြန်ပေးနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီမင်းသာယာရေးဝန်ကြီးဦးဝင်းမြင့်ကို RFA ကမေးမြန်းဖို့ဆက်သွယ်လို့မရခဲ့ပါဘူး။